ပြင်းနီပြင်းနဲ့မဆဲမြို့နယ်မှာအခုချိန်ထိနေစည်လိုလိုကြိုကြားကြိုကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့စစ်လေရင်တွေအသုံးပြုနေကြပါတယ်။ထိုင်းနယ်စပ်ဖက်ချမ်းကိုစစ်ပြေးဒုက္ခသည်4,000နဲ့မနည်းလဲရောက်နေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမဆုမွန်ကပြောပြပါမယ်
။ထိုင်းနယ်စပ်နဲ့နေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မဲဆဲမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကစခန်းသိမ်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲဒီနောက်မှာအခုချိန်ထိကိုစစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဇွန်လ18ရက်နေ့နဲ့ဇွန်လ18ရက်နေ့နှစ်ရက်ကြာတိုက်မဲဆဲမြို့နယ်တွေကပန်တိန်ကျေးရွာတစ်ဝိုက်ကိုလေရင်နဲ့ဇက်တိုက်ဘုံကျဲတိုက်ခိုက်နေတယ်လို့ကရင်နီပူးပေါင်းတပ်ဖွဲ့တွေမှာပါတဲ့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။
အမတားရင်တရေလုံးစီတဲ့အဝင်လိုက်တယ်ပေါ့နော်အဲ့ဒီစတော့တူစိုက်ပွဲအဝင်ပြီးတော့နောက်တစ်ရက်မှာပဲဒီလေနဲ့လာပြီးတော့ဘုံကျဲလိုက်တယ်ပေါ့နော်ဒီမနေ့ဆယ်နိုင်15မိနစ်နဲ့ညနေဒီ9နိုင်10မိနစ်အဲ့လောက်ပေါ့နော်ဒီ house ကြီးနဲ့ရောဟောတူတူစားစီကူလဲလာချတာရှိတယ်နောက်ပြီးတော့ဒီစိုက်နေရင်လည်းအများပြားသုံးပြီးတော့ဘုံလာကျဲတယ်ပေါ့နော်အာပေါင်းတင်ရွာထဲလည်းဘုံကျဲပေါ့နော်စားပုံမှာလည်းဘုံကျဲပြီးတော့တူတူစီကူလာပို့ထားတာရှိတယ်ပေါ့နော်အဲတရေတလုံးပေါ့မနာဘူးနောက်မနေ့စောကြီးလည်းထားပြီးတော့ဘုံကျဲတာဒီရှိတယ်ပေါ့ဒီခါမှုလည်းရှိတယ်ပေါ့နော
်ထိုင်းနိုင်ငံနယ်စပ်မှာရှိတဲ့မဲဆဲမြို့နယ်ကစစ်ကောင်စီရဲ့အမှတ်1004နေကြားဆောင်တက်ရင်ကဝန်ထမ်းတွေလက်နက်ချပြီးတော့စီဒီအမ်ဝင်သွားခဲ့တာဖြစ်ပါတယ်လက်တလောမှာတော့မဲဆဲနယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးကရင်နီလူခွေအဖွဲ့တီထောင်သူကိုပညာကတော့ပန်းတိန်ကျေးရွာအနီးနားမှာဂျွန်လ18ရက်နေ့အထိတိုက်ပွဲတွေဖြစ်နေတယ်လို့အတည်ပြုပြောဆိုပါတယ်
တပ်ပွဲကတော့လောလောဆယ်ဖြစ်တာကတော့ကြောင်မင်းညိုအပတင်းဖက်မှာဖြစ်တယ်လင်းနဲ့ကျွန်တော်တို့တိတိတိတလောက်မနေ့ကတနေ့ကတနေ့ဆိုရင်13ကြိမ်တိတိပါတော့နယ်စပ်တောက်လျှောက်ကိုအပုံကျဲတယ်လို့အတန်ကြားရတယ်နောက်ပြီးတော့မှအခုပတင်းဖက်မှာလည်းလင်းနေကြီးရောဒီလင်းနဲ့ရောပေါ့နော်ဖြစ်ခတာတွေရှိတယ်လို့တော့ကျွန်တော်တို့တော့ဟိုကျွန်တော်ရဲ့volunteer wanna တယောက်ကတော့ confirm ပြလာတယ
်စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်လူအထိခိုက်နဲ့နေအိမ်ပျက်စီးမှုတွေရှိပေမဲ့မြေပြင်အခြေအနေအရအချက်လက်ကိုအသေးစိတ်မကောက်နိုင်သေးဘူးလို့ကိုပညာကပြောပါတယ်ဒီလိုစီးရဲအခြေအနေတွေကြောင့်စစ်ပြေးဒုက္ခသည်တွေကတဖြည်းဖြည်းတိုးလာနေပါတယ်လက်ရှိမှာတော့လူဦးရေ4,000ထက်မနည်းထိုင်းနယ်စပ်ဗတ်ချမ်းကိုခိုလုံသွားကြတယ်လို့ပြောပါတယ်လက်ရှိမှာသက်ဆိုင်ရာထိုင်းအာဏာပိုင်တွေဘက်ကစစ်ပြေးဒုက္ခသည်တွေနေရာထိုင်ခင်းအတွက်ယာယီအဆောက်အဦကိုတိဆောက်ပေးနေတယ်လို့ကိုပညာကဆက်ပြောပါတယ်
။လောလောဆယ်ရာကုညီကတော့ထိုင်းဖက်ရောက်တဲ့သူတွေကတော့ဒီထိုင်းကတက်ဆန်ရအာဏာပိုင်တွေကတော့နေရာထိုင်ခင်းနေရာကြီးတွေလုပ်ပေးတယ်။တနည်းအားဖြင့်ကတော့95ရာခိုင်နှုန်းတော့လူတွေကိုအတွက်ပေါ့နော်။အဲယာယီဆောက်ဦးတွေမှာနေရာထိုင်ပေးပြီးနောက်ဆောက်ဦးလိုအပ်တဲ့ဆောက်ဦးရွက်ဖြန်နေတဲ့တွေထူရာပြီးတော့လို့ပြောတယ်။ဒီကတော့ပြီးတော့မှာပါကျွန်တော်ထင်တယ်အားလုံးအတွက်ပေါ့နော်။အဓိကတော့လောဆယ်ကတော့သူတို့စေဝါနဲ့ကျင်းတော်လူအချက်ရှိတယ်ပြောတယ်နောက်ပြီးတော့မှဆိုသူမင်းဟင်းချက်ပြပေါ်တော့ဦးခပကံပေါ့နော်အဲလူအချက်ရှိတယ်နောက်တရက်ကတည်းကနေဆိုဆာအိတ်20လောက်တုံပြရတော့ပေါ့နော်လူများတဲ့အတွက်ကြောင့်မလို့နော်အဲကြောင့်မို့စရန်ကြီးခါကတော့လူအချက်ကတော့ဆက်ရှိနေအောင်ပါပဲ
မဲဆဲဒေသခံတွေဟာတိုက်ပွဲကြောင့်ဘေးလွယာကိုချက်ချင်းဆိုသလိုပြေးလွှာကြရတာမို့လို့တချို့ကတော့ဘာပစ္စည်းမှမတည်လာနိုင်ကြပါဘူးဒေသခံတွေကထိုင်းနယ်စပ်ဘက်ခြမ်းကိုခိုလုံသွားကြတာရှိသလိုမြမဘက်ခြမ်းကနီးစပ်တဲ့တောတောင်တွေထဲမှာလည်းတင်းရှောင်နေသူတွေရှိပါတယ်သူတို့ပြေးလွှားနေတဲ့အချိန်မှာဒေသခံအများစုကအစားအသောက်တွေအနည်းချင်းပဲပါလာတာမို့လို့ရက်ရှည်ဖြစ်လာပြီးဆိုရင်စားနေရိတ်ခါပြတ်လတ်နိုင်တဲ့အခြေအနေမှာရှိနေတဲ့အကြောင်းကူညီပေးနေသူတွေကပြောပါတယ်ရှင်